အလွန်သတင်းနောက်ကိုပါကြီးနဲ့ပတ်သက်လို့မြမတက်မတော်ကထုတ်ပြန်တဲ့ဒုတိယအကြိမ်သတင်းထုတ်ပြန်ချက်မှာပါဝင်တဲ့ဓာတ်ပုံတွေတဲ့ကတပုံမှာမှင်းနီဝိုင်းထားတဲ့လက်နဲ့ကင်ထားတဲ့ပုံဟာအလွန်သတင်းနောက်ကိုပါကြီးရဲ့ပုံမဟုတ်ကြောင်း DKBA တပ်ဖွဲ့ကညှင်းဆိုလိုက်ပါတယ်အသေးစိတ်ကို VOA သတင်းနောက်မအေးမာကပြောပြမှာပ
ါစစ်တပ်ကပြစ်ခတ်ဖမ်းဆီးရင်တေဆုံးသွားရတယ်ဆိုပြီးသတင်းထုတ်ပြန်ထားတဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်နဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ကာကွယ်ရေးဦးစီးဌာနကစက်တင်ဘာ26ရက်ကြိုက်မရောဖြစ်စဉ်ဆိုပြီးဒုတိယအကြိမ်သတင်းထုတ်ပြန်မှုကိုပေးပို့ခဲ့တာပါဒီထဲမှာပါတဲ့ဓာတ်ပုံအတော်များများဟာလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဓာတ်ပုံများဖြစ်ပြီးကိုပါကြီးပုံအဖြစ်နဲ့ပြသထားတဲ့လက်နက်ကင်ထားတဲ့ပုံဟာ DKBA ရဲဘော်တဦးပုံသာဖြစ်ပြီးအလွတ်သတင်းတော့ကိုပါကြီးပုံမဟုတ်ကြောင်းဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကလိုထူးဖော်ဖြူဟာကစစ်ဦးစီးဒုတိယရန်ဘုံမှုထွန်းထွန်းကဆိုပါတယ
်အဲ့ဒါကိုပါကြီးပုံမဟုတ်ဗျဘာဖြစ်လို့ကျွန်တော်ဆရာရဲဘော်ခိုင်လေးပုံပါဘာဖြစ်လို့သေးကြောင်သိကျင်ပုံနှစ်ပုံရှင်းကြည့်တယ်မျက်နှာပုံမျက်နှာကြောက်ဖို့ပါညာအဲ့ဒါသိကျင်တယ်ကိုပါကြီးမောင်မှသိတာပါဟိုသူ့လုပ်ငန်းသဘောတဘာအရာသတင်းချင်းเนี่ยသူသွားมาပဲလေဆိုတော့အဲ့ဒီဟာကျွန်တော်ဒီကီဘီရာရောက်တာလည်းမစားမဘူးဟိုကချင်ဘက်သတင်းချင်းလည်းကချင်ဘက်သူသွားมาပါပဲကရင်ဘက်သတင်းချင်းလည်းသူသွားมาပါပဲသူကရောက်နေมาပဲသူ့လုပ်ငန်းသဘောတဘာအရာလေဆိုတော့အဲ့မှာတွေ့တဲ့ရဲဘော်เนี่ยတော့တွေ့ရချင်းလည်းရိုက်มาပဲဆိုတော့အဲ့ဒါကိုပါကြီးကတက်ဖို့ရင်ဟုတ်မဟုတ်ဆိုတော့အဲ့ဒီဟာပုံနဲ့ပြပြီးတော့ဒါပြတော့မရပါဘူး
။ကာကွယ်ရေးဦးစီးဌာနရဲ့ဒုတိယကြိမ်သတင်းထုတ်ပြန်ချက်ထဲမှာတော့တေဆုံးသွားသူကိုပါကြီးဟာရဲနဲ့စစ်တပ်ရဲ့စစ်ဆေးချက်အရာသူ့ကိုယ်သူ DKBA တက်ဖွဲ့ဝင်ဖြစ်တယ်လို့သာထွက်ဆိုသွားတယ်ဆိုပြီးရေးသားထားပါတယ်။ DKBA ရဲ့စစ်စင်ရေးမှာပူးပေါင်းပါဝင်ခဲ့တဲ့အတွက်လဲသူ့ကိုရန်သူတဦးလို့သာဖမ်းဆီးခဲ့တာဖြစ်တယ်လို့လဲဆိုထားပါတယ်။သတင်းသမားလို့ပြောရအောင်သတင်းသမားနဲ့ပတ်သက်တဲ့ပစ္စည်းများမတွေ့ရဘူးလို့လဲရေးသားထားပြီးဒီဖြစ်စဉ်နဲ့ပတ်သက်လို့တက်မတော်လှုပ်ထုံးလုံနီးအရာအောက်တိုဘာလ26ရက်နေ့ကနေစတင်ပြီးဘုံမှုကြီးအဆင့်ဦးစီးတဲ့စုံစမ်းစစ်ဆေးရေးခုံရုံးနဲ့ဖြစ်စဉ်ကိုစီစစ်လျက်ရှိတယ်ဆိုပြီးထုတ်ပြန်ထားပါတယ်ဒီစာကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းဌာနတွေကိုအောက်တိုဘာလ31ရက်နေ့ကဖြန့်ဝေပေးခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့မှာတေဆုံးသွားပြီဆိုပြီးစစ်တပ်ကသတင်းထုတ်ပြန်ထားတဲ့ကိုပါကြီးရဲ့အလောင်းကိုတော့တေမှုတေခင်းအရာစုံစမ်းစစ်ဆေးနိုင်ဖို့အတွက်နိုဝင်ဘာလ5ရက်နေ့မှာအလောင်းတူဖို့နိုင်ရေးမိသားစုကိုမနေ့ကပဲကြိမ်မျောရဲစခန်းကအကြောင်းကြားလာခဲ့ပါတယ်။ကြိုတင်လာဖို့အတွက်အကြောင်းကြားထားတဲ့အတွက်မိသားစုကတော့နိုဝင်ဘာလ4ရက်နေ့မှာစတင်ခရီးထွက်မှာဖြစ်ပါတယ်။မိသားစုရဲ့ဆန္ဒအရအလောင်းတည်ဆောင်နိုင်ဖို့အတွက်ကိုလည်းနိုင်ရေးကူညီမှုအတင်းရန်ကုန်ကနေကူညီပေးသွားမယ်ဆိုပြီးကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်။
ကျမကိုဖုံးချက်ပြီးကြောင်းကြားထားတယ်ပေါ့နော
်။ဟ
ုတ်ဆရာဥရောပရှင်အောင်လေအကူညီတောင်းမှုနဲ့ပေါ့နော်။သူတို့ရှိရအကူညီနဲ့ပုဂ္ဂထောက်လည်းမပြီးသွားပြီပေါ့နော်။ဒီအေအေးခန်းကားနဲ့ကူညီနဲ့တကယ်လို့အချင်းကိုကြိုပြောမယ်ဆိုစက်မှန်လိုက်အောင်ဆိုလဲစောင့်မယ်။တကယ်လို့ဘယ်နေ့တည်းရဲ့ကိုသွားပြီးတော့မှဘယ်အချင်းထွက်လာကြပါဆိုပြီးသူတို့ထွက်လာမယ်လို့ပြောတယ်။
ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းစဉ်ကဗဟိုလူငယ်ခေါင်းဆောင်တဦးဖြစ်ခဲ့ပြီး၃ရောင်ချဲအဖွဲ့ဝင်ចောင်းသားတဦးလည်းဖြစ်ပါတယ်။သူဟာမြန်မာနိုင်ငံထုတ်ဂျာနယ်၃ဆောင်လောက်မှာအောင်ကြီးနာမည်နဲ့ထိုင်းမြန်မာနယ်စပ်ကသတင်းများကိုပေးပို့ခဲ့သူဖြစ်ပါတယ်။သူ့ကိုအလွတ်သတင်းတောက်တက်ကြွလှုပ်ရှားသူဖြစ်လူသိများပြီး KKO အဖွဲ့မှကော DKBA အဖွဲ့မှကောပါဝင်ခြင်းမရှိကြောင်းတက်ဆိုင်ရာအဖွဲ့စည်းကကောမိသားစုကပါညှင်းဆိုထားပါတယ်ရှင်